American တရားရုံးချုပ်တရားသူကြီးဖြစ် Amy Coney Barrett အင်္ဂါနေ့ကတရားဝင်ကြံသစ္စာကြေညာလိုက်ပြီးဖြစ်ပါတယ် American Senate Intelligence တော်က52ပဲ48ပဲနဲ့တင်းလာနေ့ကအတီးပြုခန့်အပ်ပြီးတဲ့နောက်မှာတရားရုံးချုပ်တရားသူကြီးချုပ် John Roberts ရှေ့မှောက်မှာကြံသစ္စာကြေညာခဲ့တာဖြစ်ပါတယ်တရားသူကြီးကိုယ်နဲ့ဖွဲ့စည်းထားတဲ့ American တရားရုံးချုပ်မှာ Barrett ကသမ္မတ Donald Trump ခန့်အပ်တဲ့တတိယမြောက်တရားသူကြီးဖြစ်ပါတယ်သူကိုခန့်အပ်လိုက်လို့ Shields and Conservative တို့ဘက်က6မဲ3မဲနဲ့ Liberal တရားသူကြီးတွေအပေါ်တည်တည်တတ်တတ်အသာစီရရှိမှာဖြစ်ပါတယ်ပူပူနွေးနွေးခန့်အပ်ခံရတဲ့တရားသူကြီး Barrett အနေနဲ့သိမကြခင်မှာပဲ American နိုင်ငံရေးမှာအရေးကြီးတဲ့ကိစ္စကြီးတစ်ခုတည်းပါဝင်ပတ်သက်ဆုံးဖြတ်လာရဖို့ရှိပါတယ်ရွေးကောက်ပွဲဆိုင်ရာအငြင်းပွားမှုတွေအပေါ်တရားကြုံကြုတ်ကဆုံးဖြတ်ဖို့လိုလာတဲ့အခါမှာပါဝင်ပတ်သက်ဆုံးဖြတ်လာရဖို့ရှိပါတယ်ဒါအပြင်노바라ဆယ်ရဲ့နေမှာလဲ Affordable Care Act လို့ခေါ်တဲ့ American ကျောင်းမရေးဆောင်ရှောက်မှုစနစ်ဆက်လက်တည်ရှိရေးမတည်ရှိရေးကိစ္စတရားရုံးချုပ်ကဆုံးဖြတ်တဲ့အခါပါဝင်ဆွေးနွေးဆုံးဖြတ်လာရဖို့ရှိနေပါတယ်ခင်ဗျာ